နိုဝင်ဘာလ29ရက်နေ့မနက်3နာရီလောက်ကမုံရွာလက်ပရောင်းတောင်ကျင်းနီစီမံကိန်းကိုအာဏာပိုင်တွေကအင်အားသုံးဖြိုခွဲခဲ့တာနဲ့ပတ်သက်လို့မြမအစိုးရရဲ့ဒီနေ့ထုတ်ပြန်ခဲ့တဲ့အကြေညာချက်အမှတ်17မြင်းဆောင်23/12ကိုနိုင်ပိုင်းတွင်းမှာပဲပယ်ဖျက်လိုက်ပါတယ်။မကြသေးခင်ကပဲသမရယုံပြောခွင့်ရသူက VOA မြန်မာပိုင်းကိုအတိအပြုပြောဆိုလိုက်တာပါ။အဲ့ဒီကြေညာချက်မှာအရင်ဆိုရလက်ထက်ကစလို့စီးပွားရေးအတွက်ခြေကိုက်မှုအပါအဝင်အလုတ်ကိုင်းတဲ့ဤပညာရရှိမှုတဘာဝဝင်းကျင်ထိမ့်သိမ့်မှုတွေကိုစနစ်တကျတွက်ချက်ပြီးတော့ဒီစီမံကိန်းကိုလုတ်ကိုင်းခဲ့တာဖြစ်တယ်လို့យေတာထားပါလိ။ဆန္ဒပြသူတွေနှိမ်နင်းရမှာဥပဒေနဲ့ညီဆောင်ရွက်ခဲ့ပြီးတော့နောက်ဆုံးသတ်မှတ်ချိန်ကျော်သွားတဲ့အချိန်မှာလူစုမခွဲခဲ့လို့အဓိကယုံနှိမ်နင်းရေးနည်းတွေအတိုင်းဆောင်ရွက်ခဲ့တယ်လို့လည်းဖော်ပြပါလိ။နှိမ်နင်းနည်းတွေနဲ့ကနိုင်ငံတကာသုံးမိသက်ပိုက်မျက်ရည်ယူပုံးနဲ့မိခိုးဘုံတွေကိုတုံးခဲ့တယ်လို့လေသမရယုံပြောခွင့်ရသူကအစောပိုင်းက VOA ကိုအတိအပြုပြောဆိုခဲ့ပါလေအဲ့ဒီနှိမ်နင်းမှုဟာတရားဥပဒေစိုးမိုးရေးနိုင်ငံအကျိုးစီးပွားနဲ့ပြည်သူအကျိုးစီးပွားတွေကိုဥပဒေနဲ့အညီကာကွယ်ဖို့ဒီမိုကရေစီကျင့်စဉ်နဲ့အညီလောက်တာဖြစ်တယ်လို့လေကြီးညာချက်မှာဖော်ပြခဲ့တာပါအခုညပိုင်းမှာပဲမြမဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာမုံရွာဆေးရုံမှာတရားရစိကုသခံရသူတွေကိုတွေ့ဆုံအားပေးစကားပြောကြားနေတယ်လို့သိရပါတယ်